နှစ်ဖက်သဘောတူ bilateral စာချုပ်ချုပ်ဆိုဖို့ပထမအဆိုပြုခဲ့တာကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဖြစ်ကြတဲ့ KIA နဲ့အဖွဲ့၃ဖွဲ့ဖြစ်ပါတယ်။ပထမဆုံးကြိမ်အစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့တာတရုတ်ပြည်ရွှေလီမြို့မှာဖြစ်ပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့က KIA အပေါင်း၃ဖွဲ့ဖြစ်နေရတာနဲ့ပတ်သက်ပြီးSNL အဖွဲ့တွဲဖက်အတွင်းမှုနှင့်ဆိုင်းကြော်ညွန့်ပြောပြတာက
ညောင်းမှာမိတ်မှာက bilateral ထိုးရတာက YouTube SC ဘောပါနိ NE မင်္ဂလာဘောဆက်ပြီး SSC SSAC ပါတယ်ဆက်မီသူတည်းရေးပါတယ်ဆက်မီတက်မလို့ဘောပြန်တဲ့ KIA 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 CNL တန်းပလောင်ဘောနိအော် EE ရခိုင်ရဲ့နောက်ရော့ MND ကိုကန့်ဘောနိအဲ့ဒီဖွဲ့တွေက bilateral မထိုးရဘူးအခုငင်းချမ်းရဲမှာချစ်ကပ်နေတဲ့ပုံစံက FBNCC ဖွဲ့က bilateral မထူးထားတဲ့အဖွဲ့အစည်းတွေက bilateral ထိုးမယ်ထိုးပြီးမှအဲ့ပေါ်မှာ NC အပေါ်မှာလည်းသူကနည်းပြင်ချင်ပြုတ်ချင်တာတွေရှိတယ်အဲ့ဒါဆက်လက်ဆောင်ရွက်ပြီးမှပဲဒါငင်းချမ်းလုပ်ငန်းစဉ်တွေဝင်လာမယ်ဆိုတဲ့ပုံစံလိုမျိုးပေါ့လေ
ဒီအတွက်ပထမအကြိမ်ဆွေးနွေးပြီးတဲ့နောက်ပိုင်းမှာဒုတိယအကြိမ်ဆွေးနွေးရေးဟာတုံ့နှေးခဲ့ပါတယ်ဒါလည်းစူဝတ်တမတော်နဲ့တိုက်ပွဲတွေမပြတ်ဖြစ်နေတဲ့ AA တပ်ဖွဲ့တွေနဲ့ပတ်သက်မှုရှိပါတယ်။ bilateral စာချုပ်ချုပ်ဆိုတော့မယ်ဆိုရင်တက်လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးနေရာသတ်မှတ်ချက်တွေမလွဲမသွေသဘောတူညီချက်ရယူရမှာဖြစ်ပါတယ်။ဒီအတွက်တမတော်ဘက်က AA နဲ့ပတ်သက်တဲ့သဘောထားကဘယ်လိုပါလဲ
။ကျွန်တော်တို့ရဲ့ယက်တီချက်ကတော့ခိုင်ပြင်းတဲ့ဟာခင်တော့အဖြူအောင်နေမျိုးလိုပဲသတ်မှတ်ခဲ့တာရှိတယ်။ကြောက်တော့မြောင်မြင်ပြားဆိုတဲ့နာမည်တွေဒီ AA ရောက်လာမှာဖြစ်တဲ့နေရာဖြစ်တယ်။သူကပြောနေတာလည်းသူကငယ်မြေတတ်မှတ်ဖို့ဆိုရင်တော့ရခိုင်ပြည်တန်းမှာငယ်မြေတတ်မှတ်ဖို့ဆိုတာမဖြစ်နိုင်ဘူး။သူ့ရဲ့စားခဲ့တဲ့နေနေဖြစ်တဲ့နိုင်ငံမှာဆိုရင်တော့ဖြစ်ကောင်းဖြစ်နိုင်တယ်။ဒါတော့ရည်သွားပြီးပြောတာ
။တက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်ဇော်မင်းထွန်းပြောပြသွားတာပါ။ဒီပြောဆိုချက်အပေါ်မှာအေအေကလည်းတုံ့ပြန်ပါတယ်။
ကျင်းတော့မရှိခဲ့လို့ဆိုတဲ့စကားမျိုးပြောလို့ကတော့ကျွန်တော်တို့ကလက်ခံနိုင်ကြအကြောင်းမရှိဘူး။ရခိုင်တမတော်ကတော့ရခိုင်ပြည်မှာရှိကိုရှိရမှာပေါ့ဗျာ။ဒါကတော့ကျွန်တော်တို့ရဲ့ဒါဘယ်လိုမှပြောင်းလဲလို့မရနိုင်တဲ့ညီမချက်ပဲ။ဒီဟာကိုတော့ဘယ်လိုမှပြောင်းလဲလို့မရဘူး။ဘာမှစစ်တပ်ကလက်ခံတည်ဖြစ်စေလက်မခံတည်ဖြစ်စေဒါကတော့ဒါကျွန်တော်တို့အလို့ကျွန်တော်တို့ဆက်လုပ်သွားမှာပဲ
။အေးအဖွဲ့ပြန်ကြားရေးတာဝန်ကခိုင်ဒုက္ခပြောပြတာပါ။တိုင်းရင်းသားလက်နက်ကင်တွေအနေနဲ့မိမိဒေသမှာတည်ရှိခွင့်ရရှိရေးဆိုတာဟာအဖွဲ့အစည်းတန်းရဲ့အိမ်မက်ဖြစ်တယ်လို့သုံးသက်သူတွေရှိပါတယ်
။တိုင်းသားလက်နက်ကိုင်ဖွဲ့စည်းတစ်ခုအနေနဲ့တော့တေချာတာကသူ့ပြည်သူတွေအခြေစိုက်တဲ့နေရာမှာပဲသူတို့ကနေရာယူချင်မှာပဲ။အဲ့တော့တဘာဝပါပဲဒါကတော့တက်မတော်ဖက်ကတော့အကြောင်းမျိုးပြတာပေါ့ဗျာ။ဒါကအနောက်ဖက်တကားပေါ့လေ။ဝင်ရောက်လာတဲ့ဟိုလုံခြုံရေးဆိုင်ရာကိစ္စတွေရှိတယ်။ဘာညာနဲ့အဲ့ဒီပုံမှာအေအေကိုတော့အခြေမစိုက်စေချင်ဘူး။ဆိုတော့သူတို့ကလည်းအေအေကလည်းအခြေစိုက်မှာပဲဗျာ။သူတို့ကကချင်းပြည်နယ်မှာအခြေစိုက်တယ်ဆိုရင်သူတို့ကရခိုင်လူမျိုးကိုစားပြုတ်ပါတယ်ဆိုပြီးတော့သူတို့ပြောပိုင်ခွင့်လည်းရှိမနေဘူးလေအဲ့တော့သူတို့ကတော့ကြိုးစားပြီးတော့အခြေစိုက်ပါပဲ
SNL အဖွဲ့ကစိုင်းကြော်ညွန့်ပြောပြတာပါတိုင်းရင်းသားအရေးသုံးသက်သူဦးမမောင်စိုးအမြင်ကတော့
ဒီရခိုင်မှာလက်မခံနိုင်ဘူးဆိုတာရှိတရားနဲ့တော့နည်းနည်းလေးလွဲချော်နေလို့ထင်ပါတယ်တကယ်လို့အဲ့ဒါကိုလက်မခံနိုင်ဘူးဆိုရင်တော့ဒီစစ်ပွဲတွေကသုံးသက်ဖို့ခက်ခဲနေမယ်လို့ထင်ပါတယ
်ဦးမမောင်စိုးပြောပြသွားတာပါတမရော်နဲ့အေအေကြဒီအခြေအနေတင်မာမှုတွေက bilateral စာချုပ်ချုပ်ဆိုရေးအတွက်အနှောက်အယှက်အဟန့်အတားတွေဖြစ်နေတယ်လို့ဆိုပါတယ်အလားတူပဲလွန်ခဲ့တဲ့နှစ်ပိုင်းချိန်တွေတုန်းကလည်းဒီအဖွဲ့တွေပဲ bilateral စာချုပ်ချုပ်ဆိုနိုင်ရေးအတွက်ကြိုးစားခဲ့ကြပူပြီးမအောင်မမြင်ဖြစ်ခဲ့ရပူပါတယ
်သူနေမှုမှာဟိုစကလုံးလေးတစ်လုံးနှလုံးနဲ့ပဲအဖို့ဖြစ်ဖြစ်ပြီးတော့သူတို့ကဒီဟိုမော်ဘိုင်လေးထော်လည်းမပြီးဘူး NG ထဲဝင်လာမယ့်ကိစ္စလည်းမဖြစ်ခဲ့ဘူးပေါ့ဗျာအဲ့တော့ဆိုတော့ကဟိုစဉ်းစားဆရာတော့အများကြီးရှိတယ်ဗျဒီကျွန်တော်တို့ဒီပြောင်စုဒီဆောက်ရေးပေါ့လေငင်းချင်ကိစ္စမှာတခါလေကြတော့လဲဟိုလူလစ်တော့ပေါ့ဗျာအဲ့လိုမျိုးမှာဟိုလှုပ်ဆောင်တဲ့အချက်လက်တချို့ကတဘောမတူတာတို့ဘာတို့ညာတို့ပေါ့ဗျာဖြစ်ခဲ့တယ်ပေါ့ဗျာအဲ့ဒါတော့ကျွန်တော်တို့အတေချာတော့ပြန်လည်လာရအောင်မယ်ပေါ့ဗျာအဲအဲ့လိုတော့မြင်တယ
်စိုင်းကြော်ညွန့်ပြောပြသွားတာပါအဲ့ဒီအချိန်ကဆွေးနွေးပွဲဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နိုင်ငံသားသွားရောက်နေတဲ့အချိန်နဲ့တိုက်ဆိုင်နေတာလည်းဖြစ်ပါတယ်ဒါပေမဲ့သုံးသက်သူအများစုကတော့ငင်းညမ်းရေးကိုတကယ်ရယူကျင်လာလားဆိုတဲ့ဆန္ဒကပိုပြီးအရေးကြီးပါတယ်လို့မြင်ကြပါတယ်ဒီအတွက်ပထမဆုံးခြေလှမ်းရမှာကတော့ဆွေးနွေးပွဲစကားဝိုင်းကိုတက်လှမ်းလာဖို့ဖြစ်ပါတယ်